ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာရှိတဲ့ဆက်သွယ်ရေးအော်ပရေတာတွေအနေနဲ့အစိုးရဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့တိုက်ပွဲဖြစ်ပွားရာမြို့နယ်တွေမှာမနေ့ကစပြီးအင်တာနက်လိုင်းတွေယာယီရဆိုင်းလိုက်တာဖြစ်ပါတယ်။ဘာကြောင့်ပိတ်လိုက်တာလဲဆိုတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးစိုးသိန်းကအခုလိုပြောပါတယ်။
ဘာကြောင့်လဲဆိုတော့အဓိကတော့ဟိုပါဗျာအဲ့နေရာမှာကျွန်တော်တို့ဘရားဥရီစုံမွေးမကောင်းဖြစ်လာရဲ့ဗောနော်ဘရားဥရီစုံမွေးမကောင်းဖြစ်နေတယ်အဲ့ကအေးရန်တည်ငြိမ်မှုပြက်ပြားနေတယ်ဒီအဲ့ကြောင့်ဒီလိုတွေ impact ဖြစ်နေတယ်ဗောနော်အဲ့ issue တွေကြောင့်ဆိုရဖွဲ့ရဲ့ဟိုကနေကျွန်တော်ပြေးလိုက်တာဗောကျွန်တော်တို့ကောင်းကျိုးဖြစ်စေဖို့ရည်ရွယ်ပြီးပြေးလိုက်ကြဗောဗျာဆိုရဖွဲ့ကပြည်သူ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ပြေးလိုက်ကြဆိုတော့လေကျွန်တော်ပြေးလိုက်တယ်ဆိုတော့လေယာယီလည်းပြေးတယ်နောက်ကအားလုံးလည်းပြေးတယ်မဟုတ်သမားတရားတော်ဆက်တုံးလည်းမပြကြဘူးဆိုလို့တရားပြောတဲ့ကိစ္စတွေ SMS ပို့တဲ့ကိစ္စတွေလုပ်ရရမယ်အဲဒီတော့ကျွန်တော်မပိတ်ထားဘူးဗောနော
်ယာယီပိတ်လိုက်တာဖြစ်ပေမဲ့ဒီငင်အေဂျင့်မှုရှိလာတဲ့အခါကျမှသာပြန်လည်ခွင့်ပြုပေးမယ်လို့ဦးစိုးသိန်းကဆိုပါတယ်အင်တာနက်လိုင်းတွေတုံးလို့မရတော့ဘဲယာယီပိတ်လိုက်ကြောင်းမက်ဆေ့ပေးပို့လာတယ်လို့မြောင်းမြို့ဒေသခံဦးဆန်မောင်တန်းကပြောပါတယ
် MPD ကြတော့ပို့တာတော့မတွေ့ဘူး MPD ကြတော့၃ရက်လောက်ရှိပြီဒီမှာမြောင်းဦးမှာဖြတ်ထားတာလေတယ်လီနော်ကြတော့ဒီမနေ့ကမက်ဆေ့ဝင်လာတယ်ခင်ဗျာအဲ့လိုဝန်ဆောင်မှုတွေကိုစစ်တရေးဝန်ကြီးရဲ့ညွှန်ကြားချက်နဲ့အဲ့လိုရထားတယ်နောက်မှလုပ်ပေးမယ်ဆိုပြီးတော့ message တော့ဝင်ပါတယ်ခင်ဗျာဒီမနေ့ကလေမိုက်တဲလည်းဖြတ်ထားတယ်လို့ပြောတယ်တိုက်ပွဲဖြစ်တဲ့နေရာတွေမှာကွက်ပြီးတော့ဖြတ်ထားတယ်လို့တော့အဲ့ဒီမှာသတင်းမှတွေ့ရတာ
ပုံနဲ့ကျွန်းကြောက်တော်နဲ့မြေပုံစတဲ့မြို့နယ်ဘက်တွေမှာလည်းအင်တာနက်လုံးဝသုံးလို့မရတော့ကြောင်းရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာက RFA ကိုအတည်ပြုပြောပါတယ်မြန်မာစစ်တရေး MPD Telinor Oridu နဲ့ Mindel စတဲ့စစ်တရေးကုမ္ပဏီအားလုံးကအင်တာနက်အသုံးပြုမှုရယ်ဆိုင်းလိုက်ရတာဖြစ်ပါတယ်အဲ့ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးမိုင်းတဲရဲ့ပြည်မဆက်ဆံရေးယာစီချုပ်ဦးစော်မင်းဦးကအခုလိုပြောပါဗျာ
။ဟိုမနေ့ကကျွန်တော်တို့ဒီညွှန်ကြားချက်ရလို့ကျွန်တော်တို့ဒီ data ကိုပိတ်ထားတာပေါ့နော် internet ကိုအဓိကတော့ကျွန်တော်တို့ဒီညွှန်ကြားလာမှာတော့ဒီဟိုနိုင်ငံတော်ဟောပေါ့လုံခြုံရေးပေါ့နော်ဒီတည်ငြိမ်ရေးချမ်းရေးအကိစ္စပါပဲ။တို့ကတော့ကျွန်တော်တို့ဒီမှာကျွန်တော် license ယူကြတဲ့ဟာလို့ကျွန်တော်တို့ဒီ license ဟောထဲမှာလည်းပါပြီးသားလေ။နောက် telecom ဥပဒေထဲမှာလည်းဒီလိုမျိုးဥစ္စာနဲ့ပတ်သက်လို့ရှိလို့ရှိရင်တချို့ဥစ္စာတွေမှာလိုအပ်တယ်ဆိုလို့ရှိရင်လုပ်ဖို့ရှိနေတော့တို့လုံထုံးလုံနေရလောက်တာတော့လည်းကျွန်တော်ဘာမှပြောစရာမရှိပါဘူး။အချိန်ကတော့လောသေးတော့သူကယာယီပိတ်ခိုင်းထားတာလို့ပဲပြောထားပါတယ်ခင်ဗျာ။ဟိုဘလောက်အတိအကျတော့မပြောပါဘူး။လောလောသေးတာသူကဒီ internet ပဲပိတ်ခိုင်းတာပေါ့နော် voice နဲ့ဟိုဟာနဲ့ကတော့ဒီ SMS တွေကတော့ဟိုဟာမပိတ်ခိုင်းပါဘူး။မပိတ်ခိုင်းတော့ကျွန်တော်လက်ရှိလည်းဒါတွေကတော့အသုံးပြုနေတော့ပါပဲ။တော့ကြတော့လောလောဆယ်တော့ကျွန်တော်တို့ဒီဥစ္စာကတော့ဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်လည်းပြောရတော့ခက်တာပေါ့နော်
။ဆက်သွယ်ရေး operator တခုဖြစ်တဲ့ Telinor ကလည်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကြောင့်အင်တာနက်ဝန်ဆောင်မှုတွေကိုယာယီရဆိုင်ပြီးဖုန်းခေါ်တာနဲ့ message ပို့တာကသာဆက်လက်အသုံးပြုနိုင်မှာဖြစ်တယ်ဆိုပြီးဒီကနေ့မနေ့ကစလို့သုံးဆွဲသူတွေထံစာတို့ message တွေပေးပို့ထားတယ်လို့သူတို့ရဲ့ website ကနေလည်းကြေညာထားပါတယ်။အခုလိုလုပ်တာဟာနောက်ပြန်သွားတဲ့သဘောဖြစ်နေတယ်လို့ရခိုင်ပြည်နယ်မြို့သားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်။
ဒါမျိုးတော့ဒီဒီစစ်သေးလုံးမလို့ဒီလိုပိတ်တာတော့သိမကြဘူးနိုင်ငံတကာမလည်းသိမကြဘူးအင်တာနက်တို့ Facebook ဆိုဒီလိုပဲကောက်ကျိုးလေးရှိတယ်ဆိုးကျိုးလေးရှိတယ
်
ဒါပေမဲ့ဒါကတိုက်ပြစီးပွားရေးဖွံ့ဖြိုးဖို့အတွက်လူမှုကိစ္စတွေဆောင်ရွက်ဖို့အဆင်ပြေဖို့အတွက်အစိုးရလုံးကနေအဆင်ပြေရှုပ်ဖို့လေဒါကတက္ကသိုလ်လူမှဒီဟာဒီကအဆင်ပြေတင်ပြီးတော့ရင်းသတိမြောင်လုံးနေတာပဲဒီဆိုတော့နောက်ပြန်သွားတဲ့သဘောပဲဒါကအခက်အခဲတော့အများကြီးရှိတယ်ကိုတန်လည်းအခက်အခဲရှိတယ်ဒီလူတို့အကုန်လုံးအစိုးရဝန်ထမ်းအစိုးရယူမိလေးပါတယ်ခေတ်ကြရမှာအခုကနောက်စီပေါ်ရေလုံငန်းတွေနောက်ဒီကုန်သေးတွေကုမ္ပဏီတွေအကုန်လုံးအခက်ခဲဖြစ်ကုန်ရောအခုကဒါပဲသုံးနေကြတာဘူ
းအခုလိုပိတ်လိုက်တာဟာလုံခြုံရေးကိစ္စနဲ့ဆက်ဆက်နိုင်ပြီးအစိုးရဌာနဆိုင်ရာတွေအပါအဝင်ပြည်သူလူထုအားလုံးအခက်ကြုံရတယ်လို့ဥက္ကမောင်လက်ကဆိုပါတယ်အင်တာနက်သုံးဆွဲမှုအပိတ်ခံလိုက်ရတဲ့မြို့နယ်တွေကတော့ရခိုင်ပြည်နယ်မှာပုံနေကျွန်းကြောက်တော်မောင်တော်ဘူးတီတောင်ရသေတောင်မြောက်ဦးမင်းပြမြေပုံနဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်တို့ဖြစ်ပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူတွေကတော့အင်တာနက်လိုင်းတွေဖြတ်တောက်တာဟာတက်မတော်နဲ့ပတ်သက်မှုမရှိကြောင်းနေပြည်တော်မှဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အခုလို့ရဟာတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်တွေရဲ့သတင်းတွေကိုအမှောင်ချဖို့လှုံ့ဆော်တာဆိုပြီးဝေဖန်မှုတွေရှိနေသလိုအဲ့ဒီနေရာမှာမကြခင်ရပိုင်းတွင်စစ်ဆင်ရေးတွေပြုလုပ်မယ်လို့လည်းပြောဆိုသံတွေထွက်ပေါ်နေပါရယ်ခင်ဗျာ
ကျွန်တော်တန့်စင်ဦးပါ